နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းထန်နဲ့ NLD အစိုးရလက်ထက်ကဝင်စည်း300အပေါ်အမှုအတွက်တရားစွဲထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြက်တဲ့ဆိုတဲ့အမှုအတွက်တရားလူကိုဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေအပါအဝင်တရားစွဲခံရသူတွေရဲ့ရှေ့နေတွေဒီနေ့ကြားနာပွဲမှာမေးခွန်းထုတ်ခဲ့ကြပါတယ်။ဒီအမှုအပါအဝင်အမှုပေါင်းဒဒါဇင်ကျော်နဲ့ရင်းဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်အပေါ်စစ်ကောင်စီကအမှုတွေထပ်တိုးဖို့ပြင်ဆင်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူထွေးပြောပြပါရှင်။
နိုင်ငံတော်လွှတ်ဝက်အဥပဒေချိုးဖောက်တဲ့ဆိုပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဩစတြေးလျနိုင်ငံသားရှောင်းတာနာတို့အပါအဝင်စုစုပေါင်း9ရောက်အပေါ်ပူတဲ့တရားစွဲထားတဲ့အမှုကိုနေပြည်တော်ထူးတရားရုံးမှာဒီနေ့ဒီဇင်ဘာလ2ရက်နေ့ဆက်လက်ကြားနာဆစ်ဆေးပါတယ်။အမှုဖွင့်တိုင်စားသူတရားလိုရဲမှုအောင်မျိုးလွင်ကိုနှစ်ဖက်ရှိနေတွေကမေးခွန်းတွေမေးနေကြတာမှာဒီတစ်ပတ်မှာတော့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေဘက်ကပြန်လည်မေးခွန်းတွေမေးခဲ့တယ်လို့ရှေ့နေတူကပြောပါတယ်
။တရားလိုကျွန်တော်တို့ဟာလေဟိုဆွဆဲခံသူနေ3 4 5ပေါ့နော်ဟုတ်တယ်အဲ့ရှင်းနေတယ်ပြန်လည်မေးတယ်ဗျဟုတ်ကဲ့ဘာမှတော့သူကြောက်နေကျွန်တော်တို့အဲ့ဒေါ်ဆန်းစုကြည်ရှင်းနေသေးတယ်ပြီးတော့အစင်းလိုက်ပေါ့နော်ဟိုဆိုဝင်ဟိုဟာတို့အဲ့အစင်းလိုက်ပေါ့နော်ဥဆက်အောင်နောက်ဆုံးကဥဆက်အောင်ရှင်းနေလေးတယ်ဗျဦးကျော်ဝင်းဆိုဝင်းဥဆက်အောင်ရှင်းနေဆက်လိုက်ပြီးပါတယ
်ရှောင်းတနာတယောက်တည်းကိုဆွဲဆိုထားတဲ့နောက်ထပ်အမှုတစ်ခုဖြစ်တဲ့လာဝကအဥပဒေအမှုအတွက်လဲတရားလိုကိုစတင်ဆင်မေးတာတွေလုပ်ခဲ့တယ်လို့သိရပါတယ်နောက်တစ်ခါရုံးချင်းကိုလမ်းမဲ့ဒီဇင်ဘာလ9ရက်နေ့တရားရုံးကရက်ချင်းပေးထားပါတယ်။စီးပွားရေးအကြံပေးရှောင်းတန်နာရဲ့လက်တော်ထဲမှာတွေ့ရတဲ့စီမံဘဏ္ဍာဝန်ကြီးဌာနနဲ့ဆက်ဆက်တဲ့ဆွေးနွေးစရံတွေကြောင့်သူ့အပြင်ဒေါအောင်ဆန်းစုကြည်နဲ့ NLD ဆိုရလက်ထက်ကစီမံဘဏ္ဍာဝန်ကြီးနှစ်ဦးဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းဒုဝန်ကြီးဦးဆက်အောင်စုစုပေါင်း9ဦးကိုစီးပွားချုပ်ရေးကောင်စီကနိုင်ငံတော်လှည့်ဝှက်ချက်အဥပဒေပုံမှန်31ကငယ်နဲ့တရားစွဲဆိုထားတာဖြစ်ပါတယ်။လက်ရှိမှာဒေါအောင်ဆန်းစုကြည်ဟာအမှုပေါင်း၁၇မှုနဲ့ရင်ဆိုင်နေရပြီးငါးမှုကဆွဲချက်တင်ခံထားပါဗျ။နောက်ထပ်လည်းအာရီလိုက်စားမှုအမှုအပြင်ရွေးကောက်ပွဲဆိုင်ရာပုံမှန်တွေနဲ့တရားစွဲထားတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါဗျ။အမှုစစ်ဆေးတာတွေနဲ့ပတ်သက်ပြီးပြင်ပမှာဘသူ့ကိုမှမပြောဘူးဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကိုစေုပ်ချုပ်ရေးကောင်စီကပုံမှန်144ထုတ်ပြန်ပိတ်ပင်ထားတာမို့နောက်ထပ်တရားစွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့အသေးစိတ်တွေအခုချိန်ထိမသိရသေးပါဘူး။ဒေါအောင်ဆန်းစုကြည်ဆွဲချက်တင်ခံထားတဲ့အမှုတချို့ကိုရှေ့သတင်းဘက်ကစပြီးတရားသူကြီးကအဆုံးဖြတ်တွေချတော့မှာပါ။အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုပုံမှန်905ခါခွေအမှုနဲ့တဘာဝဘေးပုံမှန်25အမှုတို့ကိုလာမယ့်ဒီဇင်ဘာလ6ရက်နေ့မှာအပြည့်အသတ်အမိန့်ချဖို့ရှိနေပါတယ်ရှင်။